ကမ္ဘောဒီးယားနိုင်ငံဖနွန်ဖင်မှာကျင်းပနေတဲ့အာဆီယံစည်းဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်နဲ့ VOA ကမ္ဘောဒီးယားဌာနသတင်းတောက်တိသက်တွေ့ဆုံခွင့်ရရှိခဲ့ပါတယ်။မကြာသေးခင်နိုင်ပိုင်းကပဲလုပ်ခဲ့တဲ့ဒီတွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံရဲ့သဘောထားနဲ့အာဆီယံနိုင်ငံတွေအပေါ်မှာတိုက်တွန်းလိုတဲ့အချက်တွေကိုမေးမြန်းခဲ့ပါတယ်။မြန်မာနိုင်ငံမှာအခြေအနေပိုပြီးဆိုးဝါးလာနေတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့တော့အထူးသဖြင့်ရေနံနဲ့ဓာတ်ငွေ့လုပ်ငန်းတွေအပေါ်အေးအေးယူမှုအပါအဝင်မြန်မာနိုင်ငံကိုအေးအေးယူပိတ်ဆို့မှုတွေလုပ်ဖို့အဆိုပြုသင့်ပါသလား
What we've seen exactly as you say is a situation that's gone from bad to worse including
ကျွန်တော်မြန်မာကတော့အခြေအနေကဆိုးတဲ့ထက်ကိုဆိုးလာနေပါတယ်။အာဆီယံနဲ့ကမ္ဘောဒီးယားနိုင်ငံကမြစ်တာရဲ့ခံနေတဲ့ကြားကနေပြီးတော့နိုင်ငံကြီးတကြွလှရှားသူ၄ဦးကိုတည်တံစီရင်တပ်ဖြတ်ခဲ့တာကအင်မတန်ဆိုးရွားပါတယ်။ဒါကအာဏာသိမ်းပြီးအခြေအနေတွေကိုဖြေရှင်းနိုင်မှုအတွက်နိုင်ငံတကာရဲ့ကြိုးပမ်းမှုနဲ့ပန်ကြားချက်တွေကိုစစ်ကောင်စီဘက်ကလုံးဝလိလုပြုနေတာထင်ရှားပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအပါအဝင်စစ်ကောင်စီကပါသဘောတူထားတဲ့မြမရေးအာဆီယံသဘောတူညီချက်၅ချက်မှာဆိုလို့ရှိရင်အကြမ်းဖက်မှုတွေကိုရပ်ဖို့နိုင်ငံကြီးကျင်းသားတွေကိုလှုပ်ပေးဖို့ဒီမိုကရေစီရှေ့ရှုံးမှုတွေလုပ်ဖို့ပါဝင်ပေမဲ့အခုလာပေါင်းများစွာကြာခဲ့တာတော့မှမြန်မာနိုင်ငံဘက်ကဓာရီကိုအကောင့်ထဲဖိုးဖို့ဆန္ဒလုံးဝမရှိတာကိုတွေ့ရပါတယ်။ဒါကြောင့်မလို့နိုင်ငံတကာအနေနဲ့စစ်ကောင်စီပေါ်မှာနိုင်ငံရေးစီးပွားရေးဖိအားတွေတိုးမြှင့်ပေးရမယ်။ဒါ့အပြင်အမျိုးသားညီညွတ်ရေးအစိုးရပါဝင်မြန်မာနိုင်ငံတဲကဗတ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ရပါမယ်။လူသားချင်းစာနာမှုအကူအညီတွေပြည်သူ့ရေးစီကိုရောက်ဖို့လက်နက်တွေကိုစစ်ကောင်စီစီမရောက်ဖို့စတာတွေကိုလုပ်ရပါလိမ့်မယ်။
မြန်မာစစ်ကောင်စီကိုကျင်းထားတဲ့အပြင်အာဆီယံအနေနဲ့ဒီထက်ပိုပြီးတော့ရောဘာတွေအရေးယူမှုလုပ်တင်ပါသလဲ
Well I think it has to take account of the fact that the regime has refused to implement the 5-point consensus
စစ်ကောင်စီဘက်ကနေပြီးတော့အာဆီယံရဲ့သဘောတူညီချက်၅ချက်ကိုလိုက်နာဖို့အတွက်ညှင်းပယ်ထားပါတယ်အဲဒီတော့အခုလောလောဆယ်အဖြစ်အရေးပါတဲ့အစည်းအဝေးတွေမှာနိုင်ငံရေးအရာမပတ်သက်တဲ့ကုသလေကိုပဲလက်ခံမယ်ဆိုပြီးတော့အာဆီယံကသတ်မှတ်ထားတဲ့အချက်ဟာမှန်ကန်တဲ့အချက်ဖြစ်ပါတယ်စစ်ကောင်စီအနေနဲ့ဒီကိစ္စပေါ်မှာလိုက်နာမှုတွေမရှိဘူးဆိုရင်အာဆီယံအနေနဲ့အခြေအနေတွေအပေါ်မှာပြန်လည်သုံးသပ်ပြီးတော့အာဆီယံကနေပြီးတော့ထုတ်ပယ်တဲ့အဆင့်အပါဝင်လှုပ်ရှားရှိတကူဆက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ
်။ဒါကတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးကိုတက်ရောက်လာခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့ VOA ကမ္ဘောဒီးယားဌာနတို့တွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။